ချင်းပြည်နယ်ဖားကန့်မြို့နယ်မှာမနေ့တုန်းကမြေစာပုံပြိုကျလို့အနည်းဆုံးလူ25ယောက်ပျောက်ဆုံးနေဆဲဖြစ်ပါတယ်။အခုချိန်ထိလည်းသေဆုံးသွားတဲ့သူတွေရဲ့ရုပ်အလောင်းတွေတယောက်မှပြန်ဆယ်မရသေးဘူးလို့ကယ်ဆယ်ရေးအဖွဲ့ဝင်တွေက AFP သတင်းဌာနကိုပြောပါတယ်။ဖားကန့်မြို့နယ်မနကျေးရွာအနီးမှာရှိတဲ့မြေစာပုံမနေ့ကပြိုကျခဲ့တာဖြစ်ပါတယ်။ပြိုကျတဲ့နေရာဟာသွားလာရေးခက်ခဲတဲ့အကြောင်းပျောက်ဆုံးတဲ့သူတွေမှာအသက်ရှင်မှုမျှော်လင့်ချက်နည်းနေကြောင်းကယ်ဆယ်ရေးအဖွဲ့ဝင်တွေက VOA ကိုပြောပါတယ်။မြေစာပုံကပေ900နဲ့ပေ600ကျားလောက်မှာမြင့်နေအကြောင်းနဲ့ပြီးခဲ့တဲ့ရက်ပိုင်းတုန်းကမိုးရေရွာထားလို့ရေကန်လိုမျိုးဖြစ်နေတဲ့ကျင်းဟောင်းရဲ့နဘေးမှာရေမစေးကြောက်ရှာတဲ့သူတွေရှိနေတဲ့အချိန်မှာမြေစာပုံပြိုကျပြီးတော့ရေလိုင်းရိုက်ခတ်တာကြောင့်မျောပါသွားကြတာဖြစ်ပါတယ်။ပျောက်ဆုံးတဲ့အရေအတွက်ထပ်ပြီးတော့တိုးလာနိုင်တယ်လို့လည်းဒေသခံတွေကခန့်မှန်းပါတယ်။ဖားကန့်ဒေသမှာအခုလိုမျိုးမြေစာပုံပြိုကျမှုကမကြခဏဖြစ်ပေါ်တတ်ပါတယ်။ဒီလ9ရက်နေ့ကလည်းမော်စီစာကျေးရွာမှာမြေပြိုကျတာကြောင့်လူတစ်ယောက်အသက်ဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့2020ခုနှစ်ဇူလိုင်လ2ရက်နေ့တုန်းကဝေခါမော်မြေပြိုကျမှုမှာလူ190ကျော်သေဆုံးခဲ့ပြီးတော့ဖားကန့်မြို့နယ်မှာအသေးပြောက်အများဆုံးမြေပြိုမှုဖြစ်ခဲ့ပါတယ်။2022ခုနှစ်မတ်လတုန်းကလည်းစိတ်မူကျေးရွာအုပ်စုဖားပြင်ရွာအနီးမှာကဘာပြိုကျခဲ့တာကြောင့် YTD ရတနာတောင်နှန်းလောက်ွက်ကဦးကုမ္ပဏီဝင်တဲ့20ကျော်ရဲ့အလောင်းတွေရှာတွေ့ခဲ့ပါတယ်ဒီလိုမျိုးမြေစာပုံပြိုကျပြီးတော့လူတွေမကြခဏသေဆုံးရတာကအာဏာပိုင်တွေဘက်ကတာဝန်မဲ့ကြောက်စိမ့်တူးဖော်တာတွေကိုအရေးယူဖို့ပြက်ကွက်လို့ဖြစ်တယ်ဆိုပြီး Global Witness ကနိုင်ငံတကာသဘာဝတရားစာတအရေးစောင့်ကြည့်ရေးအဖွဲ့နဲ့သဘာဝပတ်ဝန်းကျင်အရေးစောင့်ရွက်နေတဲ့သူတွေကဝေဖန်ပြောဆိုနေကြပါတယ်ရှင်